ကမ္ဘာကယောဂါကြောင့်ထိခိုက်မှုကြီးကြီးမားမားရှိခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်ဖို့အစိုးရကကူညီထောက်ပံ့ရေးအစီအစဉ်တွေလုပ်ပေးနေရမှာအခုတတိယအထုပ်အနေနဲ့လုပ်ငန်းတရာကျော်ကိုချင်းွေချပေးတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။ကပေးလွန်စီးပွားရေးကူဆောင်မှုအစီအစဉ်အနေနဲ့ COVID-19 တုံ့ပြန်ရေးရန်ပုံငွေရထားပြီးအစိုးရကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့လက်တလောမှာတော့ကျပ်ငွေဘီလီယံတရာကျော်ရထားသတ်မှတ်သုံးဆွဲခဲ့တာပါ။ချင်းွေတစ်နှစ်ကိုအတိုးနှုံးတရားကိုင်းနှုံးနဲ့တစ်နှစ်သက်မှတ်ထုတ်ချေးခဲ့ရပါဒီတစ်ခေါက်ဆိုရင်၃ချိန်မြောက်ချင်းငွေထုတ်ပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကုန်တယ်နဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ယုံ UMSCCI ကနေထိခိုက်ခံစားရတဲ့လုပ်ငန်းရှင်တွေချင်းငွေရရှိနိုင်မှုကူညီလှုပ်ဆောင်ပေးနေတာတွေရှိပါတယ်တင်ပြလာတဲ့လုပ်ငန်းတွေကိုစူးစီးဆောင်ရွက်ပေးတဲ့အပိုင်းကိုကူညီဆောင်ရွက်ပေးနေတာဖြစ်ပေမဲ့ရွေးချယ်ရေးပိုင်းကတော့အစိုးရဘက်ကဖွဲ့စည်းထားတဲ့ပုံအဖွဲ့ကနေဆုံးဖြတ်အတည်ပြုတာဖြစ်တယ်လို့UMSCCI အထွေထွေတွဲပတ်အတွင်းရေးမှူးဦးအေးဝင်းက VOA ကိုပြောပါတယ်
။ညီပြင်းမှာဟိုကွင်းစင်းပြီးတော့လိုက်စစ်ဖို့ဆိုတာဟိုအခက်အခဲတရလည်းဖြစ်ပါတယ်။ဒီသူတို့တင်ပြလာတဲ့ဟိုစည်ရင်ပေါ့နော်။ဓာတ်ပုံအထောက်ထားပေါ့။သူတို့ဒီတင်ပြလာတဲ့ဟိုဟာပေါ့လိုက်စင်းနေပေါ့နော်။အမှန်တကယ်တန်တန်းရှိမရှိဆိုတဲ့လိုက်စင်း။နောက်ပြီးတော့သူတို့တင်ပြလာတဲ့စည်ရင်နောက်ပြီးတော့သူတို့တင်ပြလာတဲ့ဓာတ်ပုံအထောက်ထားဒီအချက်သုံးချက်ပုံမှာပဲအခြေခံပြီးတော့စီစဉ်ရတာဖြစ်တဲ့အတွက်သူတို့တင်ပြလာတဲ့ပုံမှာမူတည်ပြီးတော့ပဲဒီလုံးပမာဏတွေကဟိုဟာဖြစ်သွားမှာပါကြာပါမှာပါဟိုတခုရှိတာပေါ့လေအဲပမာဏကြီးတဲ့ဟာတွေဆိုရင်တော့အဖြစ်ဆိုဥပမာဟိုတယ်တွေဆိုရင်သက်ဆိုင်ရာဝန်ကြီးဟိုဘာလို့ဆိုဒီအခွင့်အရေးမှာဟိုတယ်ဝန်ကြီးဟိုဌာနလည်းပါတာဟုတ်ဟိုတယ်ဆိုဒီဟိုတယ်ကတကယ်ရောရှိရလားတကယ်ရောလုံနေရလားတော့ပြီးဖို့အသင့်တော်လားဆိုတာအဲ့ဒါလေးတော့သူတို့ဟိုကောင်တာချက်လေးတော့ပြန်လုပ်ပါတယ်
ရှမ်းပြည်နယ်မြောင်းရွှေမှာဟိုတယ်နဲ့ခီးပြည်တော်စုဝင်ကြီးမိသားစုပိုင်လုပ်ငန်းကိုပမာဏကြီးကြီးမားမားချင်းငွေရတဲ့ဆိုပေမဲ့မြောင်းရွှေမှာရှိတဲ့တခြားဟိုတယ်နဲ့လုပ်ငန်းတွေကတော့ချင်းငွေတင်ထားတာခုချိန်တည်းမရသေးဘူးလို့အဲ့ဒီမြို့ကဟိုတယ်လုပ်ငန်းရှင်တွေစီကသိရပါဗျ။မြောင်းရွှေကဟိုတယ်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးအောင်ကျော်မိုးကတော့လက်ရှိအခြေအနေမှာနေမြို့တွေကလုပ်ငန်းရှင်တွေအနေနဲ့ချင်းငွေရယူနိုင်မှုအခက်အခဲတွေရှိနေပြီးအချက်လက်တွေတင်ပြတာမှာကိုဗစ်ကြောင့်တော်လာရခက်ခဲနေချိန်မှာကိုယ်တိုင်တင်ပြနိုင်မှုအခက်ခဲလိုအပ်ချက်တစုံတရာရှိလာရင်လည်းအချိန်မီမပေးပို့နိုင်တာပေးနိုင်ခဲ့ရင်လည်းတင်ပြတဲ့အပိုင်းမှာတင်ပြဖို့ကြံရစ်ခဲ့တာတွေကြောင့်ပထမတစ်ချိန်တည်းကတင်ထားပေမဲ့အခုချိန်ထိမရသေးဘူးလို့ဆိုပါတယ
်ကျွန်တော်လည်းရလေတော့လည်းကြောက်အဲ့ဒါတော့မကြည့်တော့အဲ့ဒါမကြည့်ဘဲနဲ့ကျွန်တော်ကဒီနားလာတာရောကျွန်တော်တို့ဖော်ပြီးရက်တိကြာလာခဲ့ရတာပေါ့ဒီလိုဖြစ်လာလို့ဆိုတော့ဒီအကြီးရုပ်ပြကျွန်တော်တို့ဒီဟိုတယ်လက်ပိတ်ပါဆိုတော့ဒီပြည်ပိတ်ချက်ပိတ်လက်ပိတ်ချတယ်ဒီပြည်လည်းမလာတော့ဘူးဒီခါသာနေချိန်မှာကျွန်တော်တို့ဒီလိုကြီးလေကျွန်တော်တို့ငွေကြေးအသေးစားလေးတွေပို့ထိုးတယ်အခွန်ဆောင်တော့လည်းကျွန်တော်တို့ပါတယ်နော်ဒါကြီးဒီဗီဒါကိုဗီဒါကြီးတွေပါတယ်ခုနကတည်းကဒီဒီခုနကလည်းကျွန်တော်တို့ကတော့မပါဘူးဆောင်ဝေးကြည့်ရတဲ့အခါကျတော့ကျွန်တော်တို့မပါဘူးနော်အခုကျွန်တော်ဟိုဝေးဝေးချင်းကိုချပြီးဆိုရတယ်လေလူကြီးတွေကြီးအကြီးလေးအဟိုအပေါ်ကနေဒီလေမင်းနဲ့ချတာဒီလေပေါ်တကြီးတွေရသွားတယ်တကယ်လို့ဒီကြီးကြီးမထွက်လာဘူးအဲ့တော့ကျွန်တော်တို့ရဲ့ဒီဒီဟိုတယ်လုပ်ငန်းရှင်အသေးစားလေးတွေထိခိုက်ချက်ပါလ
ား။ချောင်းသာဘက်ကဟိုတယ်လုပ်ငန်းရှင်အချို့မှာတော့ဟိုတယ်၅လုံးလောက်ချင်းငွေရတယ်လို့ဟိုတယ်လုပ်ငန်းရှင်ဥက္ကဋ္ဌဖြစ်တဲ့ဦးမင်းကျော်ကပြောပါရယ်။ချင်းငွေရရှိတဲ့ငွေကြေးကလုပ်ငန်းလှုပ်ဆောင်ဖို့ထက်ဝန်ထမ်းတွေလစာအတွက်ပဲရည်ရွယ်တောင်းဆိုခဲ့တာဖြစ်တယ်လို့ဦးမင်းကျော်ကပြောပါရယ
်။မရတာနဲ့ဆိုင်ရတာလည်းဟိုထိရောက်တယ်။နောက်တစ်ခုကလည်းတောင်းတဲ့ဥကလည်းကျွန်တော်တို့ဒီဟိုတယ်အသင်းအနေနဲ့ဒီဝန်ထမ်းတွေရဲ့လာကြပါတော့6လစာလောက်ကိုပဲကျွန်တော်တောင်းတာဖြစ်တာပါတော့ကျွန်တော်ဘာလို့ရောကိုဒီဟိုတယ်ဒီရှိတဲ့ဝန်ထမ်းတွေပေါ့နော်ကျန်းကျန်ဝန်ထမ်းတွေရောမတော်ဘူးအတွက်ဒါကိုချိန်နေနေတယ်ပေါ့နော်အဲ့ဒါဆိုတော့ဟိုဖြည့်ရောက်တယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
အချို့လုပ်ငန်းတွေကတော့သူတို့တင်ပြထားတဲ့ပမာဏအတိုင်းမရရှိတာကြောင့်ရရှိတဲ့ချင်းငွေကလုပ်ငန်းလေပတ်လောက်အောင်မလောက်မငှဖြစ်နေတယ်ဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ် COVID-19 တုံ့ပြန်ရေးရန်ပုံငွေတွေကချင်းငွေပေးဖို့အတွက်လုပ်ငန်းတွေရဲ့အခွန်ပေးဆောင်မှုအလုပ်သမားတွေအတွက်လူမှုဖူလုံကြီးထည့်ဝင်မှုနဲ့လုပ်ငန်းလေပတ်မှုဝန်ထမ်းခန့်ထမ်းမှုတွေအပေါ်ကိုကြည့်ပြီးလုပ်ငန်းရွေးချယ်မှုနဲ့ချင်းငွေပမာဏကိုသတ်မှတ်ဆုံးဖြတ်တာဖြစ်တယ်လို့သိရပါရဲ့ရှင်။ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့တာဖြစ်ပါတယ်။